အခုလိုမလေးစားအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့ဆွတ်ဆွဲပြောဆိုချက်တွေနဲ့ကန့်ကွက်တဲ့လုပ်ရည်အတင်းနဲ့ပတ်သက်လို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရသူကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူလိုက်နာထားတဲ့တနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကဂျားဝင်ဆွတ်ဖွဲ့ခွင့်မရှိတဲ့အာဆီယံမူကိုဆက်ပြီးတော့ဆွဲကင်ထားရမှာဖြစ်တဲ့အကြောင်း VOA ကိုပြောခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေအတွင်းမှာရခိုင်ပြည်နယ်မောင်တော်မြို့ကနယ်ကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြမတက်မတော်ဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ရမှာလူခွင့်ရေးချိုးဖောက်မှုတွေလူမျိုးတုံးရှင်းလင်းမှုတွေပြုလုပ်နေတယ်ဆိုပြီးနိုင်ငံတကာကဝေဖန်နေကြတာပါ။ဒီအတွက်မြမအစိုးရကိုဘင်္ဂလားဒေ့ရှ်မလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေမှာကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ပြီးအာဆီယံနိုင်ငံတွေကအစိုးရတွေကိုယ်တိုင်ကကန့်ကွက်မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့အာဆီယံရဲ့မူအရတနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကဝင်ရောက်ဆက်ဖက်လို့မရဘူးဆိုတဲ့မူကိုတော့ဆက်လက်ကင်ထားရမှာဖြစ်တယ်ဆိုပြီးသမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်
။ဥပမာအာဆီယံနိုင်ငံတွေမှာတချို့နိုင်ငံတွေမှာအစ္စလာမ်ဥပဒေပေါ့နော်ရှီယာလောကြာခန်းတာတွေရှိပါတယ်။အဲဒီကြာခန်းတဲ့ဟာမျိုးတွေမှာလည်းကျန်တဲ့နိုင်ငံတွေကဓာတ်ဝင်ဆက်ဖက်ခြင်းမရှိပါဘူး။တချို့နိုင်ငံတွေမှာစစ်အုပ်ချုပ်ရေးပေါ့နော်။အာလာသိမ်းမှုတွေဖြစ်ပွားခဲ့တော့လေအဲအာဆီယံရဲ့ပုံသဘောတူညီချက်ရကျွန်တော်တို့ဝင်ရောက်ဆက်ဖက်မှုတွေမလုပ်ပါဘူး။တနိုင်ငံချင်းတနိုင်ငံချင်းမီဒီယာတွေမှာတချို့ဝေဖန်ပြောကြတာရှိတော့လေအာဆီယံချင်းချင်းလိုက်နာရမယ်ပြည်ရင်းလိုက်နာမယ်တာဝန်ရှိပါတယ်
။အာဆီယံနိုင်ငံတွေဟာအရင်တုန်းကတော့မြမရေးနဲ့ပတ်သက်လို့တခြားဒီမိုကရေစီနဲ့လူခွင့်ရေးရာကိစ္စတွေတိုင်းရင်းသားရေးရာကိစ္စတွေမှာဝင်ရောက်ဆက်ဖက်တာတွေမလုပ်ပဲမျက်ွယ်ပြုခဲ့တဲ့တာရကတွေလည်းရှိပါတယ်။အခုအခါမှာတော့ရခိုင်ပြည်နယ်အတွင်းကအစ္စလမ်ဘာသာဝင်နဲ့ပတ်သက်လို့အစိုးရတွေကိုယ်တိုင်ကသူတို့နိုင်ငံအတွင်းကလူလူအခြေပြုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGO တွေကိုမြန်မာတန်ရုံးရှိမှကန့်ကွက်မှုတွေလုပ်ဖို့အတွက်တိုက်တွန်းမှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့အာဆီယံနိုင်ငံတွေရဲ့ပြည်တွင်းရေးကိုလည်းဝင်ရောက်ဆက်ဖက်ခြင်းမလုပ်ခဲ့သလိုအခုရခိုင်ကိစ္စမှာလည်းအာဆီယံမူအရဝင်ရောက်ဆက်ဖက်တာတွေပြုလုပ်လို့မရဘူးလို့လည်းဦးစောထေးကဆိုပါတယ်
။အခုအာဆီယံထောင်သာကြာပြီပေါ့နော်။အဲဒီမှာဖြစ်စဉ်တွေနဲ့တော့အဓိကဒီအဖွဲ့အစည်းတည်ထောင်ခံရဖို့ကအာဆီယံရဲ့သဘောတူညီချက်တွေကိုဖော်ဝင်နိုင်ငံတွေကလိုက်နာဆောင်ရမှာဖြစ်တယ်။ဒီလိုက်နာဆောင်မဲ့ဟိုသဘောတူညီချက်အရပဲကျွန်တော်တို့ဒီအာဆီယံကဒီချိန်ကြီးဒီနေ့လာဖြစ်ပါတယ်ဆက်ဆိုင်ရာနိုင်ငံတိုင်းနိုင်ငံတိုင်းမှာသူနိုင်ငံရဲ့ဟိုပြည်တွင်းနိုင်ငံရေးအခြေအနေဒီလဲစီးပွားရေးအခြေအနေဆက်ကျဲတွေအများကြီးရှိပါတယ်အဲဒီဆက်ကျဲတွေပေါ်မှာကျွန်တော်တို့နားလည်မှုရှိရှိအင်းတိုင်းဆောင်ရွက်ခဲ့ကြတာရှိပါတယ်ပူးပေါင်းဆောင်ရွက်ခဲ့ကြတာရှိပါတယ်အထူးသဖြင့်ကျွန်တော်တို့အာဆီယံရဲ့ပေါင်းစည်းမှုသဘောကိုကျွန်တော်တို့ကတခြားနားလည်ဖို့လိုပါတယ်အာဆီယံဒီဥရောပသမဂ္ဂလိုနိုင်ငံရေးစီးပွားရေးလုံခြုံရေးအကုန်လုံး WTO 1 policy အဲ့လိုမျိုးသွားတာမဟုတ်ပါဘူးအော်မတူညီတဲ့ computer တွေမတူညီဘူးနိုင်ငံရေးစနစ်မတူညီဘူးရင်ကျေးမှုမတူညီတဲ့နိုင်ငံတွေပေါင်းစည်းဖို့အတွက်ဘုံအချင်းချင်းအကောင့်ကြီးဝင်သားတွေကိုကျွန်တော်ကလက်ခံပြီးတော့ sensitive ဖြစ်တဲ့ဖြစ်လို့ရှာတဲ့အချင်းတွေကိုရှောင်ရှားပြီးတော့ပေါင်းစည်းမှုမတည့်အောင်တိစောက်ထားတာဖြစ်ပါတယ
်ပြီးခဲ့တဲ့တစ်ပတ်အတွင်းမှာတော့မလေးရှားနိုင်ငံမှာအင်အား9000တဲ့မနေမြန်မာတန်ရုံးရှိမှရခိုင်ရေးနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြခဲ့တယ်လို့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံမှာလည်းကန့်ကွက်မှုတွေလုပ်ခဲ့တာပါမနေ့ကတော့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူကန့်ကွက်ဆန္ဒပြပွဲတွေကိုလှုပ်ဆောင်နေပါတယ်ရှင်